တော့ယုံကြည်တာကတော့ဟိုတရင်ချက်လက်အမှန်မျိုးလူမှုကိုပြည်နိုင်ခြင်းကကျွန်တော်ဒီဒီမိုကရေစီပြောင်းတဲ့နေရာမှာအရေးပါတဲ့အခန်းကဏ္ဍဖြစ်တယ်လို့ကျွန်တော်ယုံကြည်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်ယင်စစ်စောကစ်ဒီမှာတရင်ချက်လက်အမှန်ရကိုအရင်ခင်းခဲ့ပါတယ်။မီဒီယာတွေကအစိုးရကအရင်ထိချုပ်ထားတယ်တရင်ချက်လက်အမှန်တောင်မှမတွေ့ရဘူး။တကယ်အောက်ချိန်မှာလူမှုခံစားနေရတဲ့အချက်လက်တွေကိုလူမှုကမသိရဘူး။လူမှုသိချင်တဲ့အချက်လက်တွေကိုလည်းမရခဲ့ဘူး။အဲ့တော့လက်ရှိမှာအစိုးရလည်းပုံရံကြောင်းသွားပြီလို့သူတို့ပြောထားတယ်။အဲ့တော့အရေးကြီးတာကစီဗီဒီရဲ့နေ့စဉ်ဘဝမှာသူတို့ရဲ့မှန်ကန်တဲ့စုံထက်ချက်တွေချနိုင်လို့လိုအပ်တာကသတင်းချက်လက်ပဲ။ဒီနေ့ကဘာမှာကဘာလုံးမှာအရေးကြီးတာသတင်းချက်လက်ပဲ။ဆိုတော့အဲ့လိုမှန်ကန်တဲ့သတင်းချက်လက်တွေကိုကျွန်တော်ကပေးနိုင်ခြင်းကကျွန်တော်ရဲ့လူဖွဲ့စည်းပုံမြင့်တင်ရရောက်တယ်လို့ကျွန်တော်ယုံကြည်ပါတယ်။ဒီနေရာမှာလည်းအဲ့ဒီမီဒီယာကိုတုံးပြီးတော့ဒီချက်လက်ပြည့်တဲ့နေရာမှာမှန်ကန်နဲ့တိကျတဲ့ဗမလိုက်တဲ့မျှတတဲ့ဆက်လက်တွေဖြစ်ဖို့အရင်အရေးကြီးပါတယ်။ဆိုတော့ကျွန်တော်စစ်စစ်မြေယုံကြည်တာကတော့တရင်းလွတ်လပ်ခွင့်မရှိရင်လည်းဒီမိုကရေစီစနစ်ကိုတည်ဆောက်လို့မရဘူးဆိုတာကိုစစ်စစ်မြေယုံကြည်ပါတယ်။အခုရှိတာကလူဖွဲ့စည်းနဲ့တရင်းစာဆရာတွေနဲ့ကြားရမှာကိုဟာချက်ကကြီးလာလို့ရှိရင်ဒီမိုကရေစီကပူဝေးရဆိုလည်းကျွန်တော်ယုံကြည်ပါတယ်။အဲ့တော့ကဒီစာဆရာတွေကလည်းသူတို့ဒီတရင်ချက်လက်ကအမှန်တမ်းတိကျမှုနဲ့တာဝန်ယူမှုဆိုတဲ့စစ်ဘိုင်းဆိုင်ရာတွေကိုကျွန်တော်တို့ဒီတရင်စာတင်တာဘိုင်းဆိုင်ရာတွေကထည့်ပြီးပြလို့လည်းဒီအပ်ပါတယ်။ဒီခါတည်းမှာကျွန်တော်လက်ရှိဆိုလို့ရှိရင်ဒီမီဒီယာကိုတုံးချပြီးတော့နိုင်ငံရေးသမားကလည်းတုံးချခြင်းနဲ့စီးပွားရေးသမားကလည်းတုံးချခြင်းနဲ့ celebrity တွေတုံးချခြင်းနဲ့ဆိုတော့မီဒီယာကတုံးချင်တဲ့သူကတုံးပြီးလူမှုကိုအနိုင်ကျင့်တာမျိုးမဟုတ်ဘဲနဲ့အမှန်တည်းတိကျတဲ့အချက်လက်ပေးနိုင်ခြင်းကကျွန်တော်တို့ဒီသူ့ဖွဲ့စည်းစာအရင်ကြီးတယ်လို့ကျွန်တော်ယူဆပါတယ်။ဥပမာအဖြစ်အဲ့မှာဒီမှာတိုက်ပွဲဖြစ်ပေါ်နေတယ်။တိုက်ပွဲအစားပါလေ။ဘာကြောင့်ဖြစ်တာလဲ။အဲ့လိုစဉ်မြစ်ဒီမှန်ကန်တဲ့အချက်လက်တွေကကျွန်တော်တို့ကလူတွေကိုပေးနိုင်တယ်ဆိုလို့ရှိရင်လူတွေကလည်းဒီချက်တော့ပေါ်ချစ်ခင်ပြီးတော့သူတို့ညစ်နေပေါ်မှာဆုံးဖြတ်လို့ရမယ်။ဒီတိုက်ပွဲကမှန်ကန်လားမှားလားတရားသလားမတရားသလား။ဒီသတင်းချက်လက်ပြီးကြတယ်မှန်ကန်တဲ့ပွင့်လင်းတဲ့အချက်လက်ကြီးရတယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီ issue ပေါ်မှာစဉ်းစားရတာနိုင်ငံတကာကအပြည်အဝတွေကပို့ပြီးတော့ဒီဖုတ်ဖတ်ချက်မှန်ကန်လို့ပို့လိုက်နိုင်ဖို့ဟိုအထောက်ပံ့ဖြစ်တယ်လို့ကျွန်တော်ယုံကြည်တယ်ဒီတိုင်းပဲကျွန်တော်ဖြစ်နေတဲ့တိုင်းဒေသတိုက်ပွဲတွေကျွန်တော်ဒီမှာကတူတွေကအိုင်းနာဒေသကတကယ်ဖြစ်ရပြန်တယ်သူတို့ရဲ့အခွင့်အရေးချိုးဖောက်ခံရရမှုတွေသူတို့တကယ်သိပါရဲ့လားဘာကြောင့်ဒီတိုင်းဒေသနဲ့ကိုင်းနေပြီးထွားတာလဲဆိုတဲ့အချက်လက်အမှန်တွေကိုဒါကျွန်တော်ပြနိုင်လို့ဆိုရင်ကျွန်တော်တို့တောင်းနေတဲ့ညီငယ်ဆွေးနွေးချက်ဆိုတာမျိုးပါလေကျွန်တော်တို့ဒီတဲ့ပြည်သူကပါအိုင်းဆိုင်လာပြီးတော့ဖုတ်ဖတ်ချက်တုံးတွေကပြောင်းဖြစ်လာနိုင်တယ်ဒီတိုင်းပဲဆိုတော့ကျွန်တော်ဒီလက်ရှိတောင်းရနေတဲ့ဒီမျိုးကြီးစနစ်မှာကျွန်တော်ဒီအချင်းချင်းကြားထဲမှာဟိုတောင်းတဲ့အဖြစ်ပြောနေမဲ့တူတူသူ့ဖြစ်ရချက်နဲ့ကိုယ့်ဖြစ်ရချက်နဲ့တိကျအောင်ရနိုင်မယ်ဆိုလို့ရှိရင်ဆက်တဲ့ဒီ decision maker ရှင်ကကျွန်တော်တို့ကသူတို့ထောက်ပံ့နေဒီလူလူကပါစဉ်းစားလို့ကြားနိုင်ရသူပြင်ဖို့လည်းမကျွန်တော်ဟောဆန်လာမှာယူကော့ပွဲဒီနှစ်ကောင်မှလာမယ်လို့ကျွန်တော်မှတ်ထားတာရှိတယ်အဲ့တော့အဲ့ဒီယူကော့ပွဲမှာအရေးကြီးတဲ့ကိုယ်ယူရေးချေလိုက်နေသူတို့ကအသေးစားကမဲပြင်းနေတူတာဘယ်လိုပုံစံမျိုးလဲဒီစနစ်ကပါလေသူ့ရဲ့သကောင်းကပါလေဒီပါတီကဒီလိုလေပေါ်ကြီးကြတယ်ဆိုတော့အချက်ကအရင်ကြီးကြည့်ရတယ်အဲ့လိုအချက်လက်အမှန်ကန်ကိုမသိဘူးဆိုရင်လူတို့ကသူတို့ရဲ့ခံကြမှာကိုစီရင်အဖို့ရဆိုတာကြီးကိုသူတို့ရွှေ့ချက်ကိုရက်ခက်ခဲသွားမယ်အဲ့တော့ခုနကလူပြောတဲ့ဒီရုပ်ောက်ပွဲဆိုတာကဒီလိုပစ္စည်းတွေစိတ်ပိုင်းဖြစ်တယ်သူတို့နေရာမျိုးမှာအချက်လက်အမှန်ကန်တာမရခဲ့ဘူးဆိုရင်ကျွန်တော်တို့ဒီလူတို့ရဲ့ဘဝတွေကရက်ခက်ခဲတော့လိမ့်မယ်သူတို့လူမှားပြီးရုံးယူနိုင်တယ်အဲ့ဒီကခုနကပြောတဲ့ချက်တွေအရင်ချက်လက်အမှန်ကန်ရောက်ဖို့အရင်အရေးကြီးအဲ့တော့ကျွန်တော်တို့ကဒီဒီချက်လက်ပေးနေရတဲ့လူဖွဲ့စည်းကိုပြစ်တင်နေတဲ့ဆိုတော့ကျွန်တော်တို့ကစိုးစိုးလေးယုံကြည်ထားတယ်။အဲဒါကြောင့်မို့ကျွန်တော်ကလည်းဒီတရင်သမားဘဝဆိုတာကိုခုံမင်းနေ။ဘုရားရှိခိုးတရင်သမားကလည်းသူ့ရဲ့ကံဘူးကြီးမြင့်အောင်လို့လူယုံကြည်မှုဖြစ်လာအောင်လို့ကျွန်တော်တို့ကခုနပြောတဲ့ဗမလန်ကြီးတိကျမှုမျှတမှုတာဝန်ယူမှုဆိုတဲ့အဲ့ဒီလုပ်ငန်းစဉ်ကိုလည်းလုပ်ပြီးတော့ကျွန်တော်တို့ဒီချက်လက်ဒီကိုပေးသွားနိုင်မယ်ဆိုရင်ကျွန်တော်လူဖွဲ့စည်းကလည်းကောင်းမွန်တဲ့လူဖွဲ့စည်းချက်လက်ကိုအခြေခံပြီး work in form ဖွဲ့စည်းဖြစ်နိုင်တယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ခင်ဗျာ
။ဘာသင်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။